ဝင်ကြီးနဲ့ဒုတိယဝင်ကြီးတွေအပါအဝင်အစ်မြင့်ယာရု20ကျော်ကိုမြန်မာအစိုးရကပြောင်းလဲခက်လက်အလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။အစိုးရအဖွဲ့အတွင်းပြောင်းလဲတွေဟာထိတ်တန့်ခေါင်းဆောင်တွေကြားအပြိုင်မှုအဖြစ်မြန်မာနိုင်ငံမှာမြင်တွေ့ရလေရှိတတ်ပေမဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအကောင်လာစေဖို့ရည်ရွယ်တဲ့လက္ခဏာတွေလည်းတွေ့ရတယ်လို့အကဲခတ်တွေကမြင်နေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။မြန်မာအစိုးရအဖွဲ့ဝင်ဝင်ကြီးနှုတ်ကိုယာရုကနှုတ်ထွက်ခွင့်ပေးလိုက်ပြီးနောက်ထပ်ဝင်ကြီးနေရာ၄နေရာနဲ့ဒုတိယဝင်ကြီးယာရု၁၀နေရာကိုအပြောင်းလဲတွေလုပ်ခဲ့တဲ့အကြောင်းသမ္မတရုံးကကြေညာလိုက်တာဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်ဆိုတဲ့ကလေးနဲ့တက်လာတဲ့မြန်မာအစိုးရရဲ့တက်တန်းတနည်းလောက်အတွင်းရန်ဖန်ရန်ခါဆိုသလိုတွေ့မြင်ရတဲ့ဒီလိုပြောင်းလဲတွေကိုတော့အစိုးရတွင်ကအပြိုင်မှုတွေဖြစ်နေလဲမြင်တတ်ကြပါတယ်စစ်ထောက်လိုင်းရဲ့အရာရှိအောင်ဦးအောင်လင်းထွက်ကတော့အပြောင်းရွှေ့တွေဟာပြဿနာတွေရှိနေတဲ့လက္ခဏာတွေဖြစ်တွေ့နိုင်ပေမဲ့အရက်သားတွေပါဝင်လာတာကတော့တိုးတက်မှုဖြစ်မြင်နိုင်တဲ့အကြောင်းပြောပါတယ
်ကျွန်တော်အမြင်ပြောရရင်ပေါ့လေဟိုသူတို့တဲမှာဟိုပြဿနာတော့အနည်းချင်းတော့ရှိလို့အတွက်သာဒီလိုပြောင်းရွှေ့လုပ်တဲ့သဘောပါပဲဥပမာဗျာကျွန်တော်ဇေယျအောင်ကိုဒါထားဝင်ကြီးရည်လိုမှာစွိုင်းဝင်ကြီးခန့်တယ်ဗျာ။နောက်ဘုံမျိုးတန်လေး18နေကိုစွိုင်းဝင်ကြီးရည်ရထားဝင်ကြီးခန့်တယ်။အဲကျွန်တော်အမြင်ပြောရရင်စွိုင်းဝင်ကြီးတန်လာပြီးအင်တန်လာသူမတိသူမတိပေါ့လေ။ဟိုလလာပရမ်းရတဲ့နေရာဗျာအဲ့နေရာကလေ။အဲ့တော့အမားရွေးတစုံတရာဟိုရှိကောင်းရှိမယ်။ဒါပေမဲ့ရေးယူလောက်တဲ့အပြည့်မျိုးမရှိတဲ့အတွက်ကြောင့်မလို့ကိုဇေယျအောင်နဲ့ကိုတန်းတိနဲ့ကိုလှည့်ပေးတာပါ။ဒီနေ့ပြောင်းလဲမှာတော့ရက်သားတွေတော့ကျွန်တော်မြင်တော့တော့စီဝိုင်းတက်ကသူဗမုကကျုပ်ဒေါက်တာဆန်းလွင်ဗျာ။နောက်ဆင်းမြင့်တက်ကသူဉာဏ်ရိုင်းမှုကျုပ်ဒေါက်တာအောင်ရကျော်အဲ့ဒါရက်သားစစ်စစ်တွေပါ။နောက်ဦးဘရွှေတိတ်ပတ်နဲ့ဤပညာဝန်ကြီးလားရက်သားစစ်စစ်။နောက်ဒေါက်တာဇော်မင်းအောင်ရက်သားဦးထင်းအောင်ရက်သားဒီလူတွေကတော့ဟိုပျော်ပြောင်းမဲ့လူတွေပါရက်သားတွေဆိုတဲ့အခါကျတော့ပြဿနာကျွန်တော်မရှိနိုင်ပါဘူး။
ဆယ်စုနှစ်တည်းနဲ့ချီပြီးစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေခဲ့တဲ့မြန်မာနိုင်ငံမှာအစိုးရဌာနတွေရဲ့အချင်းပြက်ချစားမှုတွေအာဏာလွန်စွဲပွဲတွေနဲ့လည်းကြုံခဲ့ရတာပါဒီလိုပဲအစိုးရတွင်သဘောထားတင်းမာသူတွေရှိနေစေဖြစ်တာကြောင့်ပြည်ရင်ပြောင်းလဲရေးတွေလုပ်မယ်ဆိုတဲ့အစိုးရအတွက်စိန်ခေါ်မှုတွေဖြစ်နေရတာလို့လည်းဥအောင်လင်းထွက်ကပြောပါတယ
်ကျွန်တော်အမြင်ပြောရင်တော့ပြောင်းလဲတာကတော့ပြောင်းလဲပါတယ်ဘာဖြစ်လို့ဆိုစိတ်ဓာတ်ပိုင်းဆိုင်ရာကိုသူတို့အရင်ပြောင်းလဲနေကြတယ်ဒါကလည်းကျွန်တော်တို့ကဘာနဲ့ပေါ့လေနိုင်ငံတကာအဆင့်မီဖြစ်အောင်တဲ့ကိုသူတို့ပြောင်းလဲနေရတဲ့အနေအထားမျိုးရှိပါတယ်။ဒါပေမဲ့ခက်တာကတချို့တွေက live မမီတဲ့သဘောမျိုးနဲ့ရှိတယ်။မ live ချင်းတဲ့အနေအထားမျိုးလည်းကျွန်တော်ရှိကြတာတွေ့ပါလိမ့်မယ်။တက်ထဲမှာရောဝင်းကြီးအစိုးရအဖွဲ့ထဲမှာရောစွတ်တော်ထဲမှာရောလွန်ဆွဲနေတဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ပါဟိုကျွန်တော်တို့လူကြီးပိုင်းကိုကြည့်မယ်ဆိုရင်တော့သမ္မတကိုပဲကြည့်ကြည့်ဒါကျွန်တော်တို့လွတ်တော်ဥက္ကဋ္ဌပူရဦးရှိမန်းကိုပဲကြည့်ကြည့်ဒီလူတွေကတော့တကယ်ပြောင်းလဲတဲ့ကိုပါမယ်ဆိုတဲ့ဥစ္စာကိုလည်းကဘာကိုလည်းအဂတိပေးခဲ့ပြီးဖြစ်အောင်တော့သူတို့လုပ်ဖို့တက်ကူတော့လုပ်နေကြတဲ့အနေဒါတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
သမရယုံရဲ့ခြေသာရင်းတွေကအစိုးရဖွဲ့ဝင်တွေအပြောင်းလဲကြီးညာချက်ထဲမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကဒုတိယရဲချုပ်ရဲမှုချုပ်ဇော်ဝင်းကိုရဲချုပ်ဖြစ်နေခန့်လိုက်ပြီးမူလကရဲချုပ်တာဝန်ယူထားသူဗိုလ်မှူးချုပ်ကျော်ကျော်ထွန်းကိုတော့ဒုတိယပြည်ရေးဝန်ကြီးဖြစ်နေလဲခန့်ရခဲ့တာပါပုံမှန်ဥအောင်လင်းထွက်ကတော့ပြုရင်ပြောင်းလဲလို့ရဆိုတော့အစိုးရအနေနဲ့ထိရောက်တဲ့မူဝါဒတွေကိုကျင့်သုံးနိုင်မှုဆိုရင်ဩဇာရှိတဲ့အစိုးရယာရုတွေမှာလူမှန်နေရာမှန်ဖြစ်ဖို့လိုအပ်တယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့အဓိကကတော့ပြည်ရပြောင်းလဲလို့ကျွန်တော်တို့ policy ဘိုင်းဆိုင်တာပေါ့လေဥမာပြည်ရေးဝင်ကြီးလိုဌာနမျိုးမှာဒါကျွန်တော်တို့ TDR ကိုပြောင်းဖို့လိုပါတယ်ပြည်ရေးဝင်ကြီးလိုကောင်ဝေးဝင်ကြီးဌာနလို့ဆိုတာကျွန်တော်တို့ခေါ်ယိုးကျိုးနေပါပါပြည်ရေးဝင်ကြီးဆိုတဲ့နေရာမှာလည်းအားလုံးကဒီကောင်ဝေးဝင်ကြီးပေါ့လေဟိုဌာနကစစ်တပ်ကသူတွေပဲအားလုံးပဲလွှမ်းမိုးထုတ်ကန်ထားတဲ့အနေအထားမျိုးရှိပါတယ
်။တပ်ပြည်မှာအပြောင်းလဲတွေလှုပ်ဆောင်မယ်လို့ကြေပေးထားပေမဲ့လက်နက်ကင်တက်ခိုင်းမှုတွေသူထွက်တန်ရုပ်ပရိပခတ်တွေလို့ပြဿနာမျိုးတွေလည်းရှိနေစေဖြစ်တာကြောင့်မြန်မာအစိုးရအတွက်တော့ပြည်ရင်းပြည်ပကဝေဖန်စရာတွေဖြစ်နေရတာပါ။အထူးသဖြင့်ကတော့တိုင်းရင်းသားတွေနဲ့လက်နက်ကင်ပရိပခတ်တွေဖြစ်ပွားတဲ့ကိစ္စတွေမှာအစိုးရကြီးခဲ့ဖြစ်တဲ့သမရရဲ့ဩဇာကိုစစ်တပ်ကနာခံမှုမရှိဘူးလို့အများကမြင်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။